အာဖဂန်အမျိုးသမီးများမိန်းကလေးများနဲ့လူအခွင့်အဆိုင်ရာအမေရိကန်အထူးတန်ကိုယ်စားလှယ်အဖြစ်ရီနာအမေရိကိုခန့်အပ်လိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ဩဂုတ်လမှာအမေရိကန်တပ်တွေဆုတ်ခွာပြီးနောက်တာလီဘန်အုပ်ချုပ်ရေးလက်အောက်မှာပြင်းထန်တဲ့ဖိနှိပ်မှုတွေကိုအာဖဂန်အမျိုးသမီးတွေရင်ဆိုင်နေရချိန်မှာအခုလိုခန့်အပ်လိုက်တာဖြစ်ပါတယ်။အာဖဂန်အမျိုးသမီးတွေဟာအမျိုးသားအဖော်မပါဘဲခရီးဝေးမသွားရဘူးလို့ဒီအပတ်အစောပိုင်းမှာပဲတာလီဘန်တို့ကကြေညာခဲ့ပါတယ်။အမျိုးသမီးတွေဟာပညာရေးနဲ့အလုပ်ကိုင်ကိစ္စတွေမှာလည်းတင်းကျပ်တဲ့ချုပ်ချယ်မှုတွေကိုခံရတာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ကတော့ငြိမ်းချမ်းတည်ငြိမ်လုံခြုံတဲ့အာဖဂန်နစ္စတန်နိုင်ငံမှာအာဖဂန်လူမျိုးတိုင်းနိုင်ငံရေးစီးပွားရေးလူမှုရေးအရပါဝင်နိုင်ခွင့်ရှိဖို့လိုလားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်ခံရခံရတဲ့အမေရိကာအာဖဂန်နိုင်ငံဘွားပညာရှင်တဦးဖြစ်ပြီးတော့ယခင်သမ္မတအိုဘားမားလက်ထက်နိုင်ငံသားရေးဌာနမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အာဖဂန်အရေးနဲ့ပတ်သက်ပြီးအစိုးရနဲ့ကုလသမဂ္ဂကိုဆယ်စုနှစ်ကြာချီပြီးတော့အကြံပေးခဲ့သူတဦးလည်းဖြစ်ပါတယ်ခင်ဗျာ။